တရုတ်နိုင်ငံချုံချင်းမြို့ကလူချစ်လူခင်များတဲ့ကွန်မြူနစ်ပါတီခေါင်းဆောင်ဘိုဇီလိုင်းကိုယာရုကနေဖယ်ရှားလိုက်ပါတယ်သူရဲ့လက်ယုံတယောက်နဲ့ပတ်သက်နေတဲ့နိုင်ငံရေးပြဿနာတစ်ခုဖြစ်နေချိန်မှာဘိုဇီလိုင်းယာရုကနေပြီးတော့ဖယ်ရှားခံရတာလည်းဖြစ်ပါတယ်ဘိုရဲ့နေရာမှာဒုဝန်ကြီးချုပ်စန်တီချန်းကိုလွှဲပြောင်းခန့်အပ်တယ်ဆိုတဲ့ညင်ညာချက်အတူလေးကိုအစိုးရပိုင်းရှင်းဟွာသတင်းကဒီကနေ့ဖော်ပြပါတယ်။ဘာကြောင့်မို့လို့ဘိုကိုယာရုကနေဖယ်ရှားလိုက်တာလဲဆိုတာကိုတော့သတင်းထဲမှာပြောပြမထားပါဘူး။အသက်62နှစ်အရွယ်ဘိုဇီလိုင်းဟာတရုတ်နိုင်ငံမှာအာဏာအရှိဆုံးပေါ်လစ်ဘျူရိုအမြဲတမ်းကော်မတီခေါင်းဆောင်ယာရုအတွက်ကိုတော့မှယာထားခံရသူဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့ရဲချုပ်တာဝန်ကိုနှစ်ပေါင်းများစွာတာဝန်ယူခဲ့တဲ့ဝမ်လီဂျွန်ကချန်တူးမှာရှိတဲ့အမေရိကန်ကောင်စစ်ဝန်ယုံကိုပြီးခဲ့တဲ့လကသွားပြီးခုံလုံခွင့်တောင်းခံဖို့ကြိုးစားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးကြတဲ့ကဘိုဇီလိုင်းရဲ့ရည်တည်ချက်အပေါ်မှာတန်တရားပွားခဲ့ကြပါတယ်ဝမ်ကိုတော့ခြုံချင်းမြို့ဒုတိယမြို့တော်ဝန်ယာလူကနေဒီကနေ့ကြာသပတေးနေ့မှာဖယ်ရှားလိုက်ပြီးတော့စုံစမ်းစစ်ဆေးမှုလုပ်နေတယ်လို့ရှင်းဟွာသတင်းနဲ့မှာဖော်ပြထားပါတယ်ရှင်